လေပွင့်ဆိုင်တဘောသူညီမှုနဲ့လွှတ်တော်ကိုတင်သွင်းမယ်အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုဒီကနေ့နိုင်ငံပိုင်သတင်းစာရိကနေတဆင့်ပြည်သူအများသိရှိလေ့လာအကြံပြုနိုင်ဖို့ဖော်ပြပါရှိပါရယ်တပိတ်မောက်ကျောင်းသားသူရဲ့ခြေသက်ဆန္ဒပြမှုကနေဖြစ်ပေါ်လာတဲ့လေပွင့်ဆိုင်ဆွေးနွေးမှုရဲ့ရလဖြစ်တဲ့အတွက်လွှတ်တော်မှာအမြန်ဆုံးဆွေးနွေးအတည်ပြုနိုင်မယ်လို့လည်းမှန်းဆမှုတွေရှိနေပါရယ်အမျိုးသားပညာရေးဥပဒေကြမ်းလွှတ်တော်တွင်တင်သွင်းဆုံးဖြတ်မဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကစူးစီးတင်ပြချပါရယ်ရှင်
ပြီးခဲ့တဲ့2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာအစိုးရကိုယ်စားလှယ်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေနဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်တွေနဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသားကိုယ်စားလှယ်တွေလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးမှုရဲ့သဘောတူညီချက်နဲ့ဖေဖော်ဝါရီလ15ရက်နေ့မှာအချောတက်ရေးဆွဲပြီးတော့ပညာရေးဝန်ကြီးဌာနကနေတဆင့်လွှတ်တော်ကိုတင်ပြဖို့သဘောတူညီခဲ့တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းဖြစ်ပါတယ်ဒီကနေ့ဖေဖော်ဝါရီလ17ရက်နေ့မှာတော့လွှတ်တော်မှာမဆုံးဖြတ်ခင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုပြည်သူအများသိရှိလေ့လာအကြံပြုနိုင်မှုအတွက်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရှိပါတယ်။ကျောင်းသားတို့ရဲ့တောင်းဆိုချက်နဲ့ဖြစ်ပေါ်လာတဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုလွှတ်တော်မှာအမြန်ဆုံးဆွေးနွေးဆုံးဖြတ်နိုင်ခြင်းရှိတယ်လို့တီဘောမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကတုံ့တက်ပါတယ်
။အခုကျောင်းသားတွေနဲ့ဒီသဘောတူညီချက်တွေကိုအစိုးရကလည်းဟုတ်ပြီခင်ဗျားတို့ပြောတဲ့အတိုင်းကျွန်တော်တို့ထပ်တင်မယ်ဆိုပြီးတော့တင်လိုက်ပြီးတဲ့အခါကျတော့သူကလွှတ်တော်ကိုကျွဲလိုက်တဲ့အခါမှာလွှတ်တော်ကလည်းလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောဆန္ဒသာလေရှိမလဲဆိုတာကိုလည်းထည့်စဉ်းစားရတာပေါ့အခုစိတ်ဆမှာတော့ကျောင်းသားတွေကလည်းဒီလိုတောင်းဆိုချက်တွေမရရင်ဆက်ပြီးတိုင်းမှောက်မယ်ပါမယ်ဆိုတာလေးရှိရတဲ့အခါကျတော့စစ်တော်ဘက်ကလည်းတော်တော်တန်တန်တော့ပယ်လိုက်မယ်လို့တော့မဖြစ်ပါဘူးအဲဒီစစ်တော်ကိုယ်စားလှယ်တွေကအကျိုးနဲ့အကြောင်းနဲ့ထောက်ပြဆွေးနွေးပြီးတော့ထပ်ပြီးပြင်သာဖြောက်တာတော့လုပ်နိုင်တယ်ဒါလည်းသုံးလို့မြည်ရပါတော့
ပညာရေးဝန်ကြီးဌာနကတင်သွင်းတမရလက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုလွှတ်တော်မှာပြဋ္ဌာန်းပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဒီဥပဒေချမ်းကိုအခုလိုမျိုးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်တဲ့အခါမှာမူရင်းပြဋ္ဌာန်းပြီးအမျိုးသားပညာရေးဥပဒေကိုရှင်းပြီးတော့ဖော်ပြသင့်တယ်လို့ဒီဥပဒေပြင်ဆင်ချက်အတွက်သတင်းစာတွေကြေညာရေးသားမှုတွေကလည်းရှင်းလင်းမှုရှိသင့်တယ်လို့ NNER ဘက်ကဥဆောင်တင်သွင်းခဲ့သူဒေါက်တာညိုညိုတင်းကပြောပါတယ
်။မူလအမျိုးသားပညာရေးဥပဒေကိုလည်းချပြသင့်တာပေါ့နော်။အမကျမတို့ကပြင်ဆင်တဲ့ဥပဒေချမ်းကိုမူလဥပဒေကိုမကြည့်ပဲနဲ့ပေါ့နော်ဒီဥပဒေကြီးပဲရှိပြီးပြောမယ်ဆိုရင်တော့ပေါ့နော်နည်းနည်းပေါ့နော်အသေးပင်မှားပြီးတော့ကောက်ယူသတိနိုင်စရာအကြောင်းမျိုးရှိတယ်လေဒီမူလဥပဒေကိုလည်းသိစားလည်းမှထည့်ပြီးတော့ကြော်ညာတင်တယ်လို့ကျမကတော့ထင်တယ်လေဒီ14ရက်နေ့လေးပွင့်ဆိုင်သဘောတူညီချက်လည်းဖြစ်သည့်တခါကျမတို့15ရက်နေ့မှာထပ်ပြီးတော့ working group ကအလုပ်လုပ်ပြီးတော့ကျမတို့တို့ရောကိုယ်တိုင်လက်မှတ်ရေးထိုးပြီးတော့အတည်ပြုထားတဲ့ဥပဒေချမ်းဆိုပြီးသူတို့ပြောလို့ဟန်ပေါ့နော်ဒီမှာစာလေးမချောလို့နည်းနည်းလေးဟိုထင်မှားပြန်ဖြစ်နေတာပါ
လွှတ်တော်ရင်းမှာတင်သွင်းပြီးတော့ဆွေးနွေးဆုံးဖြတ်ကြမယ်မူကြမ်းတွေကိုအခုလိုအများပြည်သူသိရှိအကြံပြုနိုင်အောင်သတင်းစာတွေမှာဖော်ပြပေးတဲ့အတွက်ရန်ကုန်မြို့ခံဦးမောင်မောင်ကကြိုဆိုပါတယ
်ကျွန်တော်တို့ကဒါဟိုတော့အကောင့်မျှော်လင့်နေပေါ့ဆရာမရေဘာလို့ဆိုတော့ဟိုဘာမှမလုပ်ဘဲနေနေတာမှမဟုတ်ပဲလीเนาะအကောင့်ဖြစ်အောင်တော့လုပ်ကြလိမ့်မယ်လို့ကျွန်တော်တို့တော့မျှော်လင့်ပါတယ်ခင်ဗျာ
အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်တဲ့ဥပဒေကိုလွှတ်တော်တွင်တင်သွင်းဆုံးဖြတ်ဆွေးနွေးကြမယ်ရလက်အဖြေကိုကျောင်းလူကျောင်းသားတွေနဲ့အများပြည်သူကစောင့်စားနေတဲ့အချိန်လွှတ်တော်တွင်ဖြတ်တန်းရမယ့်အစဉ်အဆက်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကအခုလိုရှင်းပြပါတယ
်ပြည်သူ့လွှတ်တော်မှာစတင်ပြီးဆွေးနွေးပြီးရင်ဒါကမြေသားလွှတ်တော်ပို့လေမြေသားလွှတ်တော်ကဒီပြည်သူ့လွှတ်တော်ရဲ့သဘောထားမှတ်ချက်တွေကြည့်လိုက်တဲ့အခါသဘောတူတယ်ဆိုရင်တော့လွှတ်တော်နှစ်ရလုံးကသဘောတူတဲ့အတွက်ကြောင့်မလို့ပြည်ထောင်စုလွှတ်တော်ကလည်းအဲသဘောတူတယ်လို့အတိတ်တက်ရောက်ပြီးတယ်သူကအဲ့ဒါကိုဒီပြည်ထောင်စုလွှတ်တော်အနေနဲ့သမနာစီပို့လို့ရတယ်တကယ်လို့သဘောကွဲလဲမှုရှိရင်တော့အမျိုးသားလွှတ်တော်ကနေပြည်သူ့လွှတ်တော်ကိုပြန်ပို့ရတယ်ပြန်ပို့တဲ့အခါမှာပြည်သူ့လွှတ်တော်ကကြည့်လိုက်တယ်ကြည့်လိုက်တော့ပြည်သူ့လွှတ်တော်ပို့တယ်ကအာအမျိုးသားလွှတ်တော်ပြင်ဆင်ထားတဲ့ဟာတွေကမှန်တယ်လက်ခံတယ်ဆိုရင်တော့အဲကျွန်တော်တို့ဒီပြည်သူ့လွှတ်တော်ကလည်းအဲသဘောတူတယ်ဆိုရင်လွှတ်တော်နဲ့ကသဘောကွဲလဲမှုမရှိဘူးပေါ့နော်ရှိတယ်ဆိုလို့ရှိရင်တော့တခါပြောင်းရွှေ့ဖြစ်တော့မှတခါပြန်ဆောင်ရမယ်ဥပဒေကြမ်းပူးပေါင်းကော်မတီကတုံးတာပြီးသူတို့ရဲ့ဘယ်လိုမှအချက်တွေနဲ့ဖြစ်တော်တဲ့ကိုပြန်ရောက်ပြီလို့ရှိရင်ပြောင်းရွှေ့ဖြစ်တော်ကိုယ်စားလှယ်တွေကမဆက်ဆုံးပြတ်ပေါ့နည်းနည်းတော့ကြာတယ်ဒီဥစ္စာကတော့
အခုပြန်လဲပြင်ဆင်ပြီးတော့တင်သွင်းတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းထဲမှာဒီမိုကရေစီပညာရေးလွတ်လပ်ခွင့်ကိုအာမခံနိုင်ခြင်းကျောင်းသားတက်မကတွေဆရာတက်မကတွေနဲ့အသင်းအဖွဲ့များလွတ်လပ်စွာဖွဲ့စည်းလှုပ်ရှားပိုင်ခွင့်မိခင်ဘာသာမြန်မာဘာသာနဲ့အင်္ဂလိပ်ဘာသာစကားတို့ဖြင့်သင်ကြားခွင့်အပါအဝင်အလွတ်ကျပ်အလွတ်ဖြေစနစ်ကိုဖျက်သိမ်းပြီးတော့ကျောင်းသားတွေရဲ့သုတေသနလုံဆောင်ချက်နဲ့အခြေခံစစ်ဆေးတင်တာစာတာတွေနဲ့အခမဲ့မတည်မနေရ ပညာရေးဥပဒေကိုလည်းချပြပင်တာပေါ့နော်ဒါမှကျမတို့ကပြင်ဆင်တဲ့ဥပဒေကြောင့်ဆနစ်မတန်ဆွမ်းသူများအများကြီးတူထမ်းလူတင်ကြခွင့်ပညာရေးအသုံးစရိတ်ကိုငါးနှစ်အတွင်းတနိုင်ငံလုံးအသုံးစရိတ်ရဲ့20ရာခိုင်နှုန်းအနည်းဆုံး30ကျွင်းစားတာတွင်နဲ့အစားရောပြင်ဆင်ထည့်သွင်းထားတာဖြစ်ပါတယ်ရှင်